နိုင်ငံရေးအကြက်တွေဖြစ်နေတဲ့တိတိလင်္ကာနိုင်ငံမှာစနေနေ့ကပဲထောင်ပေါင်းများစွာသောဆန္ဒပြသူတွေကသမရကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုကြပြီးသမရအိမ်တော်တွင်ကိုချိုးဖောက်ဝင်ရောက်ခဲ့ကြပါတယ်။ဆန္ဒပြသူတွေသမရအိမ်တော်ကိုစူဝေးလာနေသေးမှာပဲသမရကိုဘေးလွတ်ရာကိုရှေ့ပြောင်းပေးခဲ့ရပါတယ်။အစီအမဆုံးဆန္ဒပြပွဲတစ်ခုဖြစ်ပြီးထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာတိတိလင်္ကာနိုင်ငံအနေနဲ့အရရက်ကနေတခြားတွေကားတွေနဲ့မြို့တော်ကိုလံဘုံကိုရောက်ရှိလာကြပြီးစီပွားရေးအကြအတဲကိုပြေလည်အောင်ဖြည့်ရှင်းမပေးနိုင်တဲ့သမရဂௌတာပါရာရာဇာပက္ကစာကိုနှုတ်ဆက်ပေးဖို့တောင်းဆိုကြပါတယ်။သမရကိုစစ်တပ်ကလုံခြုံရေးပေးထားပြီးသမရဖြစ်ဆက်လက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောဆိုနေပါတယ်။ဒီချိန်ထဲမှာပဲသမရရာဇာရာဇာပက္ကစာနှုတ်ဆက်ရင်သမရဖြစ်တာနိုင်တယ်လို့ခံမှန်းထားတဲ့ဝန်ကြီးချုပ်ရနီဝီကရမဆင်းကအရေးပေါ်အစိုးရဝန်ကြီးအစည်းအဝေးကိုခေါ်ယူခဲ့ပါတယ်။ဆန္ဒပြသူတွေကလူမှုကွန်ရက်ပေါ်မှာဖော်ပြတဲ့ဗီဒီယိုတွေမှာဆန္ဒပြသမားဆန္ဒပြသမားတွေဟာနန်းတော်တွင်းကိုဝင်ရောက်ခဲ့ကြပါတယ်။ဒုံညုံကြီးတပ်ဖွဲ့တွေကတနက်တွေကိုလေပေါ်ထောင်ပစ်ခောက်ခဲ့ပြီးမြေယုံဘုံနေနဲ့ပစ်ခတ်ခဲ့တဲ့အတွက်မြေယုံဘုံထိမှန်သူ14ဦးဆေးရုံတင်ကူတာနေရတယ်လို့ကိုလံဘုံမြို့ဆေးရုံကတာဝန်ရှိသူတွေကပြောဆိုပါတယ်။